ပင်လုံစိတ်ဓာတ်နဲ့ပတ်သက်ပြီးတော့ NLD ရွှေကိုတိုင်းရုံးချုပ်မှာဆရာဦးဝင်းတင်နဲ့အန်ကယ်ဦးတင်ဦးတို့နှစ်ယောက်ဒီကနေ့ဟောပြောတယ်လို့သိရပါတယ်။အဲဒီတော့အန်ကယ်ဦးတင်ဦးအနေနဲ့ဘာတွေကိုအဓိကဟောပြောဖြစ်ပါသလဲခင်ဗျ။ကျွန
်တော်ပင်လုံစိတ်ဓာတ်ပေါ့နော်။ပင်လုံစိတ်ဓာတ်ပဲခေါ်ခေါ်နောက်ပြီးတော့ပြောင်းစုစိတ်ဓာတ်ပဲခေါ်ခေါ်ပေါ့နော်။အဲဒီအနေနဲ့ပတ်သက်တာအပေါ်မှာဗမာနိုင်ငံလွတ်လပ်ရေးနဲ့ပတ်သက်လို့ဒီဒီထိထိရောက်တစ်ခုဘာမှမအတိမပေးဘူးဆိုရင်ဘင်းကကောင်ဆယ်ကနှုတ်ခွန်းမယ်ဆိုပြီးတော့ဘုကြောင့်ဆောင်တို့ကရာဇသံပေးတာရှိတယ်လေအဲ့တော့အဲ့ဒါကိုကျွန်တော်ပြပြတော့ကကျွန်တော်တို့ဒီတိုင်းနာတွေနဲ့ပတ်သက်စည်းလုံးမှုဆိုပြီးတော့ကပြည်နယ်တွေကိုသွားပြကချင်းသွားတယ်ရခိုင်သွားတယ်စံပြည်နယ်သွားတယ်စသဖြင့်ပေါ့ဗျအဲ့ဒီလိုသွားရပြီးတော့မှဒီအဲ့မှာရှိတဲ့ပြည်နယ်ခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတဲ့နောက်စံပြည်နယ်နဲ့ပတ်သက်ခဲ့လို့အဲကျွန်တော်တို့ဒါဟိုပြဿနာကကျွန်တော်တို့ဒီပြည်ပြည်လည်လည်သိတော့ဖြစ်မသွားဘူးပေါ့နော်ဒါကိုသူတို့ရဲ့မင်းနေမမလာဘူးပေါ့နော်အဲဒါကြောင့်မလို့သူတို့စော်ပွားများကိုယ်စားလှယ်များနဲ့ဆွေးနွေးဖို့ဆိုခေါ်တဲ့အကြောင်းဖြစ်တယ်အဲအဲ့ဒီပေါ်မူတည်ပြီးတော့ပါဆက်မရှိတဲ့ကျွန်တော်လူငယ်တွေပေါ့အကြောင်းသားလူငယ်တွေအဲဒီမှာဦးတင်အေတို့ဦးဖျားအိုရင်းခွန်တီတို့ကျောင်းသားခေါင်းဆောင်တွေကနေပြီးတော့အားလုံးအဲဒီဘုကျိုးအောက်ဆန်းတို့သွားတဲ့အချိန်မှာရှမ်းပြည်နယ်တောင်တန်းသားများများရဲ့ဩဇာကျွန်တော်လုပ်ပိုင်ကိုပေးလိုက်တယ်ပေါ့ဗျာအဲ့ဒီမှားတယ်ဆိုပြီးတော့ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုမှာဒါကိုကြီးကြီးလေးလေးဖြစ်ဖို့ပြောပြီးတော့နောက်ဗိုလ်ချုပ်တို့ပြန်လာတယ်ပေါ့နောက်ပြီးတော့အဲ့ဒီမှာတိုင်းသားတွေနဲ့ပတ်သက်လို့စီလုံးဆင်းတဲ့အခါမှာရှမ်းပြည်နယ်မှာနောက်ဆုံးပြည်လုံးညီလာခံလုပ်တယ်ပေါ့ဗျာဒါနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဒီပြည်လုံးညီလာခံပြောခဲ့တဲ့ကိစ္စကသူ့မှာစကားသုံးခွန်းပါလာတယ်ယူလာတယ်တော့အလေးနဲ့ပြောချင်တယ်အဲ့ဒီလေးနဲ့ကတစ်ကအတော်တို့ဗမာပြည်ကိုပြည်ကြောင်စုလွတ်လပ်မယ်ဆိုရင်တိုင်းသားများအလုံးကအတူတကွဥမကွဲတိုက်မပြေပါဝင်ပြီးလွတ်လပ်မှသာလျင်ဒီလွတ်လပ်ရေးဟာအရှင်းမှလွတ်လပ်ရေးဖြစ်မယ်အဲလွတ်လပ်ရေးဟာတိုင်းသားတွေမပါရင်မဖြစ်ဘူးတိုင်းတွေပါမှဖြစ်မယ်အတွက်ဥမကွဲတိုက်မပြေပါဖို့ဆိုရတဲ့ချက်နောက်တစ်ခုကတိုင်းသားတွေအလုံးပါဝင်ပြီးတဲ့မှာကြီးလုံးညွန့်ညွန့်ခုတော်နဲ့ပတ်သက်ပြီးစည်းစည်းလုံးလုံးဖြစ်ဖို့ဆိုတဲ့ချက်အဲလိုဖြစ်မှသာလျင်ပြည်တော်စုတခုလို့ဖော်မျိုးပြတော်လို့မယ်ဆိုစီမံကိန်းတွေချပြီးလို့မယ်ဆိုအချက်အဲ့ဒါတွေပေါ်မှာမူတည်ပြီးတော့ပြောတဲ့အချက်တွေပါအဲ့ဒါတွေကဆွေးနွေးတယ်ပေါ့ဗျာ
အင်္ဂလိပ်ဒီနေ့ဟောပြောပွဲကဘာခေါင်းစဉ်နဲ့လုပ်တာပါလဲ
။ဘာခေါင်းစဉ်ဆိုတော့ပြည်တော်စုစိတ်တက်ပေါ့။ပြည်တော်စုစိတ်တက်ဆိုတာဘာလဲဆိုတော့သိအောင်လုပ်တာကိစ္စပါပဲ။ပြည်လုံးစိတ်တက်ဆိုတာပြည်လုံးမှာဘုရားအောင်ဆန်းလုပ်ခဲ့တဲ့နဲ့ပတ်ခဲ့တဲ့ဟာဖြစ်တဲ့အတွက်ပြည်လုံးစိတ်တက်ပြောခဲ့တာဟုတ်။အဲ့တော့တကယ်ကတော့ပြည်တိုင်းပြည်လုံးမှာရှိနေတဲ့အပိုင်းမှာအားလုံးအေးအေးချမ်းချမ်းနဲ့ဆွေးဆွေးနွေးနွေးကြိုင်နိုင်ပင်ပင်နဲ့လုပ်ပြီးရောအားလုံးအဲ့ဒီကျွန်တော်တို့ပြောတဲ့ထဲမှာကဒီလုပ်ပြကိစ္စအရရောက်သွားမှာတိုင်းသားအားလုံးအပြင်းပေါ့လေဒီတက်မတော်သားအပိုင်းကဒီရှိတဲ့ထိပ်ပင်းခေါင်းဆောင်ကြီးတွေပါအပါအဝင်လုပ်ကင်သွားတာနဲ့ပတ်သက်လို့တူညီတာတူညီတာတွေမှာဆွေးနွေးပြီးတော့ပြပြလဲလဲလုပ်နိုင်နေဆိုတဲ့အကြောင်းတွေကိုလည်းကျွန်တော်တို့ကဒီမှာကြည့်လဲလဲရှင်းပြတာပဲဗ
ျဟုတ်ကဲ့အဲ့တော့ဒီကနေ့ဒီလိုအချိန်အခါမျိုးမှာဒီပင်လုံစိတ်ဓာတ်နဲ့ပတ်သက်ပြီးတော့အန်ဂယ်လို့ NLD မှာအခုလို့ရှင်းပြနေရတာကဘာရည်ရွယ်ချက်လဲခင်ဗျအ
သေးသေးတော့ဗျာဟိုဟိုဆွေးနွေးတဲ့အပိုင်းမှာတချို့ဒီမှာဒေါက်ဆန်းစကြီးနဲ့ပဲလာတဲ့ဆွေးနွေးတဲ့တချို့အစိပိုင်းတွေမှာကအချင်းစောသေးတယ်လို့ဒါနဲ့ပတ်သက်လို့ရှိရင်လက်ရှိရှိနေတဲ့ဒီအစိုးရကလည်းရွေးကောက်ပွဲတွေပြီးလာတဲ့အခါကျွန်တော်လွတ်တော်ခေါ်ပြီးဆွေးနွေးဖြစ်လာတဲ့အခါပြီးတော့တချို့ဟိုတင်းကပြည်နယ်မှာရှိတဲ့ပုဂ္ဂိုလ်တွေကရောဟိုတိုင်းဟိုပြည်ဆိုင်မှာရှိတဲ့ပုဂ္ဂိုလ်တွေကရောဒါနဲ့ပတ်သက်တရားကိုပြည်တော်စုဒီပြည်လုံးညီလာခံနဲ့ပတ်သက်တဲ့အပိုင်းမှာတို့တဲ့သူတို့ကဒီရှိနေတဲ့ဟိုဒီနေ့မှာလွတ်ချင်တယ်ဆိုတာပြောတာဟိုလွတ်တော်တယ်ကလွတ်ချင်တယ်ဆိုတာပြောတယ်ပဲရှိတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာနောက်တစ်ခါဟိုချင်းတော်ကချင်းကပြောတဲ့ကိစ္စဘိုင်းနေမှာလည်းပဲဒါနဲ့ပဲလို့သူတို့ဒီနားလည်မှုလွဲတာတွေပေါ့ဗျာအဲ့တော့အဲ့ဒီမှာပြောသွားတဲ့ဟိုချင်းအဖွဲ့ကပုဂ္ဂိုလ်ကရွေးကောင်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ကပြောတာကအဲ့ဒီထဲမှာလည်းပဲဘာပါလဲဆိုတော့ကပြည်လုံးညီလာခံနောက်ထပ်အသေးတစ်ခုပါလုပ်မယ်ဆိုခဲ့လို့ရှိရင်ရှေ့ပြည်လုံးကမှလုပ်တဲ့သဘောတရားတွေအကုန်လုံးပြက်ပြစ်ပြီးသွားလို့မှတ်ယူမယ်သဘောတူဖြစ်နေအဲ့ဒီလိုလည်းမဟုတ်ပါဘူးအရင်တော့ဘုကြောင့်ဆွဲချခဲ့တဲ့ဥစ္စာတွေအပိုင်းတွေထဲမှာတွေကလုတ်လာတဲ့ဘက်မှာကျက20ရာစုနှစ်တော့လို့လာအချိန်နဲ့လောက်လာတာဟာအခု20တရာစုကြီးတိုးပြတဲ့အပေါ်မူတည်ပြီးတော့အခါအလုံးဒီညှိညှိနှိုင်းနှိုင်းတိုင်တိုင်ပင်ပင်နဲ့ကျွန်တော်တို့လောက်ကင်သွားနိုင်ပြီးတော့တကယ်တန်းသာစီလုံးညွညွမှုရမှာနိုင်ငံတော်ဟာတည်ငြိမ်မဲ့သဘောဖြစ်တဲ့အတွက်တန်းသာစီလုံးညွညွမှုရအောင်အတွက်တရှင်းချင်းယုံကြည်မှုရအောင်အတွက်ဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတဲ့ဟာကိုချပြီးတော့ကကျွန်တော်ဟိုတုန်းကဖြစ်ခဲ့တဲ့အတွေ့အကြုံတွေနဲ့ဆွေးနွေးခဲ့တာအခုနောက်ပိုင်းမှာဘာလာမလဲဆိုတော့ကအဲ့ဒီချရတဲ့ကြတဲ့ပြည်တော်ဒီပြည်လုံးညီလာခံနဲ့ပတ်သက်တဲ့အပိုင်းတွေမှာလည်းပဲအဲဒီချခဲ့တဲ့လုပ်ငန်းတွေဟာကျွန်တော်တို့ဒီသဘောတူစာဆွေးနွေးတဲ့ဒီမှာဘယ်လိုတွေ့ဖယ်ပြီးတော့ကင်းကွာသွားတဲ့ဟာတွေကနောက်ပိုင်းတွေပြောလာရင်လည်းဒါတွေကိုဘယ်လိုကုစားပြီးတော့ပုံမှုပြီးဘယ်လိုစီလုံးညီညွတ်လို့ရမလဲဆိုတဲ့စီလုံးညီညွတ်မှုတိုင်းသားများအလုံးစီလုံးညီညွတ်တပြိလုံးတပြိုင်ချင်းစုံတပြိလုံးစီလုံးညီညွတ်မှုဟေ့စီလုံးညီညွတ်မှုရှိမှဖြစ်မယ်ဆိုတဲ့ဟာကိုအလေးနဲ့ထားပြီးပြောချင်လို့ဖြစ်တာပါ
အန်ကယ်ဦးတင်ဦးကျေးဇူးပါခင်ဗျာ
โอเคโอเค